တော်တရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာလဲလေယာကဏဖွံ့ဖြိုးရေးအတွက်အစိုးရအသည့်အနေနဲ့ဦးစားပေးဆောင်ရွက်တဲ့အကြောင်းအရာတွေကိုပဲဆက်လက်တင်ပြသွားမှာဖြစ်ပါတယ်တောင်သူတွေငွေကြေးအရင်းအနှီးလုံလုံလောက်လောက်ရရှိနိုင်ရေးကိုနံပါတ်1ဦးစားပေးအဖြစ်ဆောင်ရွက်ဖို့အကြံပြုတင်ပြထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလပထမပတ်ထဲမှာအစိုးရအသည့်အနေနဲ့တောင်သူတွေကိုငွေကြေးထောက်ကူမဲ့ကိစ္စနဲ့ပတ်သက်ပြီးအစပြုဆောင်ရွက်မဲ့သတင်းတွေထွက်လာခဲ့ပါတယ်ဒါကြောင့်အခုတစ်ပတ်မှာဒီသတင်းတွေပေါ်အခြေပြုပြီးတော့အစိုးရအသည့်အနေနဲ့ဘယ်အရာတွေကိုဂရုပြုဖို့လိုအပ်တယ်တောင်သူတွေရဲ့တကယ်လူလားချက်တွေကဘာတွေဖြစ်တယ်ဆိုတာကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်လက်ရှိမှာတော့တောင်သူတွေအနေနဲ့လေယာဖွံ့ဖြိုးရေးဘဏ်ကနေစပားတရားဒီစာအတွက်တေအေကကိုချင်းငွေတသိန်းရပါတယ်လေသမားတဦးအနေနဲ့အများဆုံးဆယ်အေကစာအထိပဲချင်းငွေရပြီးတော့အတွုံးနှုံးကအထူးနှုံးအဖြစ်တစ်နှစ်ကိုငွေ105ချက်တူဖြစ်ပါတယ်ချင်းငွေတက်တန်းကဒီနံပေါ်ချိန်ပြန်ဆက်ရတာဖြစ်ပြီးအများဆုံး10လလောက်ပဲရှိပါတယ်။ဒါနဲ့ပတ်သက်ပြီးအေဘီလာပထမဘက်မှာစံစဘာအသင်းစီကနေသတင်းတရက်ထွက်လာပါတယ်။စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးနဲ့တွေ့ဆုံတဲ့အခါမှာမိုးစဘာချင်းငွေကိုတေအေကတသိန်းကနေတသိန်းခွဲအထိတိုးဖို့ဆောင်ရွက်ပေးမယ်ဆိုပြီးပြောတယ်ဆိုတဲ့သတင်းမှာနောက်နေ့ထွက်တဲ့သတင်းစာတွေထဲမှာစိုက်စိတ်ချင်းငွေကိုတိုးပေးဖို့ကိစ္စကိုအစိုးရအဖွဲ့စီတင်ပြမယ်ဆိုပြီးစိုက်ပျိုးမွေးမြူရေးဝင်ကြီးဒေါက်တာအောင်သူတေဝင်ပြောတဲ့သတင်းတွေပါလာပါတယ်။တကယ်တိုးမတိုးမကျိမ့်သေးသေးပေမဲ့အစိုးရတဲ့အနေနဲ့လေယာကန်နာအတွက်အရင်းနှီးပံ့ပိုးရေးကိစ္စကိုအလေးထားတယ်ဆိုတာနဲ့တင်တောင်သူတွေအဖို့အားတက်ဖွယ်ဖြစ်ပါတယ်။ဒီနေရာမှာတောင်သူတွေရဲ့အရင်းနှီးရရှိနိုင်မှုအနေအထားကိုအချင်းချုပ်တင်ပြပါမယ်။တောင်သူအများစုအနေနဲ့စိုက်ပံကရတဲ့ချင်းငွေနဲ့မလောက်တဲ့အတွက်အပြင်ကအတိုးကြီးချင်းငွေယူပြီးအလုပ်လုပ်နေရတာကြောင့်အချိုးအမျက်ရဲ့ထက်ဝက်လောက်ကတိုးပေးနေရတာနဲ့ပဲကုန်ကြရပါတယ်။ဒါကြောင့်မဲလေသမားတွေရဲ့ဘဝကကျွေးနွံနေနေကြရတာပါ။တကယ်လို့သာစိုက်ပျိုးရေးဘဏ်ကဖြစ်စေအခြားလမ်းကြောင်းကဖြစ်စေလုံလောက်တဲ့အရင်းအနှီးကိုဘန်တိုးနဲ့သာရမယ်ဆိုရင်လက်ရှိဝင်ငွေရဲ့နှစ်ဆလောက်ချက်ချင်းတိုးလာမယ့်အနေအထားဖြစ်ပါတယ်ဒီလိုအနေအထားမှာအစိုးရတည်ရဲ့မိုးစဘာတဧကကိုချင်းငွေ9000ထပ်တိုးပေးမယ်ဆိုတဲ့အစီအစဉ်ကနေလက်သမားတွေအဖို့ဘလောက်ထိအကျိုးရှိနိုင်မလဲဆိုတာကိုတွက်ကြည့်မိပါတယ်အချိန်အကန့်အသတ်ကြောင့်တွက်ချက်မှုအဆင့်တွေကိုဒီနေရာမှာအသေးစိတ်မတင်ပြတော့ပါဘူးအမြင့်ဆုံးနှုံးထားဖြစ်တဲ့လေဆေအေကစာချင်းငွေရတဲ့လေသမားဆိုရင်ငွေ9သိန်းစာအတွက်အတိုးကြီးမပေးရတော့တာကြောင့်အများဆုံးတက်တာမဲ့ငွေက48000 48000လောက်ပါပဲဒါပေမဲ့တကယ်လက်တွေ့လေယာဉ်လုပ်ငန်းကွင်မှာလုပ်ငန်းကုန်ကျစရိတ်တွေကတစ်နှစ်တည်းတစ်နှစ်တရရိတ်တက်နေပါတယ်လေယာဉ်လုပ်သား9ရက်ကဆိုရင်လည်းပြီးခဲ့တဲ့2နှစ်လောက်ကနေစရင်2ဆလောက်တက်လာပါတယ်ဒီနှစ်ထဲမှာဆိုရင်လည်းအယ်နီညိုကြောင့်ရေရှားတဲ့အတွက်ရေတင်တဲ့လောင်စာစီစရိတ်တွေကအရင်နှစ်ကတည်းကအများကြီးပိုလာပါတယ်ဒီလိုမျိုးလေယာဉ်လုပ်ငန်းရဲ့အထွေထွေဈေးတွေကတစ်နှစ်ပြီးတစ်နှစ်တက်လာတဲ့အနေအထားမှာစိုက်စိတ်ချင်းငွေကိုနည်းနည်းချင်းစီတိုးပေးနေုံနဲ့တော့လေသမားတွေထူးထူးထောင်ထောင်ဖြစ်လာဖို့ခက်ခဲပါလိမ့်မယ်။အရင်အစိုးရတွေလက်ထက်မှာလည်းစိုက်စိတ်ကိုဒီလိုပဲနည်းနည်းချင်းစီခဏခဏတိုးပေးခဲ့ပါတယ်။ဒါပေမဲ့ပြဿနာဖြစ်ရှင်းကလိုက်လီဝေးလီဖြစ်နေခဲ့ပါတယ်။ချင်းငွေကိစ္စနဲ့ပတ်သက်ရင်လေသမားတွေရဲ့တကယ်လိုအပ်ချက်နဲ့လိုလားချက်ကဘာတွေဖြစ်တယ်ဆိုတာကိုဒနုပြုံမြို့နယ်ကတောင်သူဦးသိန်းအောင်ကပြောပြထားပါတယ
်ချင်းငွေကိုကျွန်တော်တို့ဇွန်ဇူလိုင်မှာချီးပြီးတော့ဇန်နဝါရီလပိုင်းမှာပြန်စတာပေါ့ဗျာပေးတာကစိုက်ဖို့အတွက်ဈေးကလေးတော့ပေးတာဆိုတော့တကယ်တော့လယ်သမားတွေနဲ့တော်တော်အချင်းမပြေပါဘူးပြီးခဲ့တဲ့စေဥကကိုတသိန်းချီးတယ်ဆိုတာလဲစေဥကဒီပဲချီးတာဗျာအဲ့တော့ဧက30 40လောက်တဲ့လယ်သမားတွေက5ချက်တိုးနဲ့30တိုးအထိအလွတ်ချီးလို့ရတယ်ပေါ့ဗျာဒါပေမဲ့လေယာဉ်ကချင်းချင်းဆိုင်ဆိုင်လုံးလုံးအရင်းအနှီးမရှိတဲ့လူများကြတော့အိမ်မှာရှိတဲ့ဆက်ကလေးပေါင်ရတယ်လဲလေးပေါင်ရတယ်နွားပေါင်တယ်နှေးလေးပေါင်တယ်အဲ့ဒီလိုပေါင်ရတဲ့လယ်သမားများဟာဒီက30လောက်ရင်ဒီကနေ350လောက်ချီးလိုက်ရပါတယ်ဗျာခုချိန်မှာလေယာဉ်လုပ်ငန်းတွေကအရင်းအနှီးနဲ့လုပ်လို့ရအောင်ဖန်တီးပေးဖို့လိုအပ်တယ်အဲ့ဒီလိုပေးမှသာလဲအရာအားလုံးလေယာဉ်ကဏ္ဍရောလယ်သမားဘဝရောလေယာဉ်လုပ်သားတွေရောကိုယ့်တဲ့ကြောင်းလဲသွားမှာပါလို့ကျွန်တော်တို့ကပြောချင်ပါတယ်
ဆိုရတဲ့အနေနဲ့လည်းတာဝန်စတင်ထမ်းဆောင်တဲ့ကာလမှာလေးလာစရာပြင်ဆင်စရာတွေအများအပြားရှိနေနိုင်ပါသေးတယ်။ဒါကြောင့်အပေါ်မှာပြောခဲ့တဲ့အချက်တွေကိုချက်ချင်းအကောင့်တွေပေါ်ဖို့ဆိုတာတော့ငွေကြေးပြည့်စုံမှုမရှိသေးတာကအစအခက်ခဲတွေအများကြီးရှိမယ်ဆိုတာကျိန်းသိပါတယ်။ဒါကြောင့်ဒီနေရာမှာအလေးအနက်ပြောလိုတာကဆိုရတဲ့အနေနဲ့တာဝန်ယူပြီးမကြာခင်မှာပဲတောင်သူတွေအတွက်အသက်တမျှအရေးကြီးနေတဲ့ငွေကြေးကဏ္ဍကိုလေယာဉ်ဖွံ့ဖြိုးရေးကဏ္ဍရဲ့စမှတ်အဖြစ်ကင်တွယ်လိုက်တာအင်မတန်ကောင်းမွန်ပါတယ်။ဒါပေမဲ့စိတ်စိတ်ချင်းငွေကိုနည်းနည်းချင်းစီခဏခဏတိုးပေးတဲ့ပုံစံကိုဆက်မကျင့်သုံးပါနဲ့ရှေ့ဆက်ပြီးတော့လုံလောက်တဲ့ချင်းငွေကိုစိုက်သမျှအေကအပြည့်အဝအတွက်နှစ်ရှည်ချင်းနိုင်ရေးကိုအမြန်ဆုံးဆောင်ရွက်ပေးဖို့အလေးနဲ့တိုက်တွန်းလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှု မျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။